ဟုတ်ကဲ့ပါခင်ဗျာပထမဆုံးသတင်းတောက်တူဦးကလက်ရှိအစိုးရရဲ့ပြီးခဲ့တဲ့နှစ်နှစ်အတွင်းအပြောင်းလဲပေါ်ဘယ်လိုသုံးသပ်ပါသလဲသမရဦးသိန်းစိန်ပေါ်ဘယ်လိုသုံးသပ်ပါသလဲလို့မေးမြန်းရမှာဒေါအောင်ဆန်းစုကြည်ကအစိုးရရဲ့ပြည်ပြင်ပြောင်းလဲမှုတွေမှာတိကျတဲ့မူဝါဒချမှတ်ပြီးဘာပြီးရင်ဘာလုပ်မယ်ဆိုတဲ့လုပ်ငန်းစဉ်အဆင့်ဆင့်ချမှတ်အကောင့်တွေဖော်နေတာမတွေ့ရသေးကြောင်းပြောခဲ့ပါတယ်ဒါပေမဲ့လွှတ်တော်နှစ်ရစလုံးဟာသူတင်ထားတာအထက်ဒီမိုကရေစီနီးလမ်းပူကြတယ်လို့အခုလိုချီးကျူးပြောခဲ့ပါတယ
်. To the speaker of our lower house who has been particularly enthusiastic about democratic processes and practices. And I am confident that this will
လက်ရှိလွှတ်တော်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကိုယ်စားလှယ်55ဦးသာရှိပေမဲ့အဆိုတင်သွင်းတာတွေမှာတခြားပါတီတွေရဲ့ထောက်ခံမှုတွေကြောင့်လွှတ်တော်ထဲမှာလုပ်ငန်းတွင်ကျတာတွေရှိခဲ့ပါတယ်ဒီလိုဖြစ်ရတာဟာပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်ဦးဆောင်တဲ့လွတ်တော်အပြင်ကြမ်းခိုင်ဖွံ့ဖြိုးရေးပါတီရဲ့ထောက်ခံမှုတွေရှိခဲ့တာကြောင့်လို့ချီချူးပြောဆိုခဲ့တာပါ။ဒါပေမဲ့တစ်ချိန်တည်းမှာလည်းတရားစီရင်မှန်တိုင်းဟာအုပ်ချုပ်ရေးရဲ့ဩဇာလွှမ်းမိုးမှုအောက်မှာသာရပ်တည်နေရကြောင်းကိုတော့အခုလိုပြောခဲ့ပါတယ
်။ Of the rule of law party but more a problem for our country. Our judiciary is not free from interference by the executive. In fact, I would say that it is totally dependent on the executive.And that is a very dangerous situation.
မိမိဟာတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဖြစ်တာကြောင့်တရားစီရင်ရေးလွတ်လပ်မှုမရှိတာဟာမိမိအတွက်ပြဿနာတရားလို့ဖြစ်ပါတယ်။ပိုဆိုးတာကတိုင်းပြည်အတွက်ဆိုရင်တော့ပိုဆိုးတဲ့ပြဿနာကြီးတရားဖြစ်ပါတယ်။တရားစီရင်ရေးဟာအုပ်ချုပ်ရေးရဲ့လွှမ်းမိုးတာဩဇာညောင်းတာခံနေရတော့မှာပဲ။တကယ်တော့တရားစီရင်ရေးဟာအုပ်ချုပ်ရေးကိုလုံးဝအမိတဲ့ဟဲပြုနေတယ်လို့တောင်ပြောလို့ရပါတယ်။ဒါဟာတိုင်းပြည်အတွက်အင်မရန်အန္တရာယ်ကြီးပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ပြီးတည်ထက်ရပ်တည်နိုင်တဲ့တရားစီရင်ရေးမှန်တိုင်ရှိမှသာစစ်မှန်တဲ့တရားဥပဒေစိုးမိုးရေးကိုရရှိလာမှာဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောခဲ့တာပါ။ဆက်လက်ပြီးအကြံဖက်ပြိပကတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်အနေနဲ့အများပြည်သူသိရှိအောင်ပြောဆိုတာတွေမရှိဘူးဆိုပြီးဝေဖန်နေကြတဲ့အပေါ်မှာဘယ်လိုပြောလိုပါသလဲလို့သတင်းတောက်တူကမေးမြန်းရမှာတော့
I've always been against violence especially in politics and I'm sorry that our people are not able to settle their differences across the table by talking to one another rather than by resorting to violence. I've said this very clearly that any violation of human rights and any acts of violence are
ဘယ်လိုအကြမ်းဖက်မှုမျိုးကိုမဆိုကန့်ကွက်ပါလဲအကြမ်းဖက်မှုတွေကိုဗုဒ္ဓဘာသာဝင်တွေကပဲကျူးလွန်တာဖြစ်စေအစ္စလာမ်ဘာသာဝင်တွေကပဲကျူးလွန်တာဖြစ်စေခရစ်ယာန်ဘာသာဝင်တွေကပဲကျူးလွန်တာဖြစ်စေမိမိအနေနဲ့လုံးဝကန့်ကွက်ပါတယ်ကျမတို့အတိုင်းပြည်မှာမတူကွဲပြားတာတွေကိုဆွေးနွေးညှိနှိုင်းအပြေရှားတဲ့ရင်ကျေးမှုအားနည်းနေသေးတာအတွက်မိမိအနေနဲ့စိတ်မကောင်းဖြစ်မိပါတယ်လို့လည်းပြောခဲ့ပါတယ်။ရိုဟင်ဂျာတွေနိုင်ငံသားဖြစ်ရေးမဖြစ်ရေးနဲ့ပတ်သက်ပြီးသတင်းတောက်တူကမေးမြန်းရမှာတော့အခုလိုပြောပါတယ
်။ It's whether all those who are entitled to citizenship under the present law have been given citizenship.
ရိုဟင်ဂျာတွေနိုင်ငံသားဖြစ်ခြင်းမဖြစ်ခြင်းဟာတည်ဆဲနိုင်ငံသားဥပဒေနဲ့ကိုက်ညီခြင်းရှိမရှိနဲ့သာသက်ဆိုင်တယ်လို့ရှင်းရှင်းလင်းလင်းပြောခြင်းပါတယ်။လက်ရှိ1982နိုင်ငံသားဥပဒေဟာတရားမျှတမှုမရှိဘူးဆိုပြီးဝေဖန်သူတွေရှိနေပါတယ်။အဲ့ဒီကိစ္စကိုတခြားတီးတန့်ရှင်းထုတ်ရမှာဖြစ်ပါတယ်။လက်တလောစဉ်းစားရမှာကလက်ရှိ1982ခုနှစ်ဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိသူတွေနိုင်ငံသားဖြစ်ပြီလားဆိုတာကိုအရင်စဉ်းစားရမှာပါ။တကယ်လို့သူတို့နိုင်ငံသားဖြစ်ပြီဆိုရင်နိုင်ငံသားအခွင့်အရေးအပြည့်အဝခံစားခွင့်ရှိလားဆိုတာကိုလည်းလေ့လာရပါမယ်။အဲ့ဒီကိစ္စတွေကိုအရင်ဆုံးရှင်းရပါမယ်။နောက်ပြီးမှတည်ဆဲ1982ခုနှစ်နိုင်ငံသားဥပဒေဟာနိုင်ငံတကာစံချိန်စံညွှန်းနဲ့ကိုက်ညီမှုရှိမရှိဆိုတာကိုဆက်လက်စဉ်းစားသွားမှာပါလို့ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်ခင်ဗျာ